ဒီကနေ့ကြောက်တဲ့ခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာနှစ်နှစ်ပြည့်အောင်မေဝင်နဲ့အကျန်းဖက်တိုက်ခိုက်မှုတွေနောက်နောက်ဆက်တွဲနေနေရှင်းလင်းမှုတွေအတွင်းမှာတည်ဆုံခဲ့ရသူတွေအတွက်ရိုဟင်ဂျာဒုက္ခသည်တွေထောင်ချီဆူဝေးခဲ့ပြီးမေတ္တာပို့ဆူတောင်းခဲ့ကြသလိုနေရရင်ပြန်နိုင်ရင်းနဲ့ဆုံးရှုံးနစ်နာမှုတွေအတွက်တရားမျှတမှုရရေးတောင်းဆိုလိုက်ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဆက်သွယ်နေမြန်ထားတဲ့မတ်ဆူမွန်ကပြောပြပေးပါမယ်ရှင်
။ဒီကနေ့နှစ်2018ခုနှစ်ဩဂုတ်လ25ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွေကနေဆက်ရစ်ကင်စကန်တွေနဲ့လုံလုံရေးခြေဆိုင်စကန်တုံးတွေကို ARSC အကြမ်းဖက်အဖွဲ့ကလူရဲတုံးတကယ်နဲ့ထဲအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေသားဆောင်တပ်တွေကလုံလုံရေးအထူးအစီအမံတွေနဲ့တပ်ရဲတို့ချပြီးနေမြေရှင်းလင်းခဲ့ပါတယ်။ဒီလိုမျိုးနေမြေရှင်းလင်းမှုတွေကြားထဲမှာတော့ဒေသခံတွေအထူးသဖြင့်မွတ်စလင်တွေရဲ့လုံခြုံရေးကစိုးရိမ်စရာဖြစ်လာနေပြီးဒေသတွေမှာတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အတွက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကိုတိမ့်နေချီထွက်ပြေးသွားကြရသလိုဒေသခံတွေကလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ဒီကနေ့ကြာရောက်တဲ့နှစ်နှစ်ပြည့်နှစ်ပတ်လည်နေ့အောင်မေပွဲခန်းသားကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးကုတုကလောက်ဒုက္ခသည်စခန်းအမှတ်၄မှာဇိုဟင်ဂျာတိုင်းဝိုင်းငြိမ်းချမ်းရေးနဲ့လူခွေဦးဆောင်ကြိုးပမ်းနေတဲ့အဖွဲ့ ARSPH ကဦးဆောင်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေစုဝေးတောင်းဆိုခဲ့ကြတာပါ။ဒီကနေ့ကျင်းပတဲ့အောင်မေပွဲခန်းသားမှာတောင်းဆိုခဲ့တာပြီးနဲ့ပတ်သက်လို့ကိုရိုင်းတက်ရောက်ခဲ့တဲ့ကော့ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးဤစလက်ကခုလိုပြောပြပါတယ်
။ဒီနေ့အကောက်ရမစင်နိုင်ရင်ဒီနေ့ဖိုက်တဲ့စီတော့ကျွန်တော်ဒီရတဲ့နိုင်ရင်ဘတ်ပကဒစရူညာတဲ့ဒုပဒေစကန်ကောင်းစင်မှာတနည်းအားဖြင့်ပြီးတော့ကိုတုဖလောင်ခင်ဖို့မှာကျွန်တော်အားလုံးတနည်းမှာလူပေါင်း၄ပြီးကျော်၅ပြီးပါလောက်ပြီးပြီးတော့ခုဆောင်တွေအကာနာရှိပါသေးတယ်။နောက်အမွေတွေအကာနာလည်းဒီလိုဖြစ်တယ်။ဆရာမြတ်အောင်ရရှိရတဲ့စိပါကြီးရေရှာရှိပါတယ်
။ကဘာသူဘွာသားတွေတို့လိုအဖြစ်ဆိုးမကြုံရပါစေနဲ့လို့ဆုတောင်းတယ်လို့တည်ဆုံးခဲ့ရသူတွေငြိမ်းချမ်းပါကြောင်းလည်းမြစ်တာပို့ဆုတောင်းပါတယ်လို့အောက်မေဘွယ်ဆုတောင်းပွဲဦးဆောင်ခြင်းမှသူ ARSPS အဖွဲ့ရဲ့ဥက္ကဋ္ဌဦးမူဟိတ်ပူလာကလည်း VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်ကပြောရတဲ့ဒီတောင်းတဲ့အပေါ်မှာဒီလူကဒီကအင်တာဗျူးရှင်ကရသူတွေကမရှိရပါစေနဲ့လို့ကျွန်တော်ဆုတောင်းပေးတဲ့ပါတယ်ခင်ဗျာ။ကျွန်တော်ဆုံးဆောင်တဲ့လူတွေကိုနှစ်ကြံပုံကိုကျွန်တော်ရောက်တော့ပါသေးရောက်နိုင်ပါသေးဒီအစီအစဉ်ပေါ့ဒီမှာချဲချဲရမျိုးမိသားစုတွေကလည်းအလားရှိနေတော့ကသူဘေးကဝါဝါလာနေတော့လာဒီတက်တနာတော်မူတော့အစီအစဉ်ရချင်တော့ဆုဆောင်ပေးခဲ့တယ်။အပန်းကပါတာတွေနဲ့အလားတူအကဲချဲမျိုးတွေဒီနစ်ကမျိုးတွေမရှင်ရဘူးဟာသင်တို့အလားရှိနေတော့ကနေဆုဆောင်ဒီတော့ပြသတာပါခင်ဗျာ
ဒီနေ့ပြည်အောင်ပွဲဝယ်ဆူတောင်းပွဲမှာတော့ရိုဟင်ဂျာဒုက္ခသည်တွေက Talk to Us ဆိုတဲ့ Going Home Campaign ကနေတဆင့်မိမိတို့ရဲ့နေရာရေးဘေးကင်းလုံခြုံစိတ်ချစွာပြန်နိုင်ရေးနေရာပြောင်းခဲ့တယ်ဆိုရင်အခြေခံလူခွေးရေးနဲ့နိုင်ငံသားခွင့်ရေးအပြေအဝရအောင်ကုလသမဂ္ဂနိုင်ငံတကာနဲ့မြန်မာဘင်္ဂလားနိုင်ငံအစိုးရတာဝန်ရှိတဲ့သူတွေကိုတောင်းဆိုကြောင်း ARSPH ရဲ့ဥက္ကဋ္ဌကပြောပါတယ
်အဲ့ဒီဆူတောင်းပွဲဒီနေ့နောက်ပိုင်းမှာသူတို့ရဲ့ပြင်နာတဲ့အခြေခံကိုမြန်မာနိုင်ငံအနာဂတ်ပြည်ချင်းများနဲ့ပြည်ထောင်စုပြည်လျောင်ပြည်ရှင်တော်မယ်နိုင်ငံတကာလည်းအသက်တကနေပြင်ပြပါဆိုပြီးတော့ဝိုင်းဝန်းပြီးတော့တောင်းဆိုကြတယ်လူတွေကအင်ဂျင်စင်မကြပြီလူတွေကတော်တော်လေးကုနေရဲ့သူတွေလုံးနေကြပြီဒါကြောင့်မလို့ကုနေရဲ့ကိုဒီလိုပြန်ကြမလဲဆိုပြီးတော့အခု Golden Champion မှာရှင်တို့ကမြန်မာဆရာကရှင်တို့ပြည်ထောင်စုစကြေဘတန်ပြီးတော့မပြေမရှင်းဒီအစပြေတဲ့ပြေပါအစီအစဉ်နောက်တစ်ခါကိုတောင်းဆိုကြတယ်အမမနိုင်ငံကလည်းဦးမီတားကြီးတို့သဘောထားပြီးတော့လာပြီးတော့ဝိုင်းဝန်းစစ်ပြဖို့ကြာကြအောင်ဆိုပြီးတော့အမဆရာကလည်းအဆူတားရတယ်ခင်ဗျ
ာဒီလိုမျိုးကိုရှင်သာဒုက္ခတွေပေါ်မှာလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကိုအရေးယူဖို့ကုလောက်နဲ့တကယ်တကာကတောင်းဆိုနေတယ်လို့အမေရိကန်ပြည်ထောင်စုကတော့ပြည်ပစစ်ကောင်းဆောင်တွေကိုဒီဖြစ်ရတဲ့ပတ်သက်ပြီးတခတ်အရေးယူပါတယ်ပြည်ပစိုးရဘက်ကတော့ရိုရှင်ကြားဆိုတဲ့အုံလုံးကိုလက်မခံနေတဲ့ဒုက္ခတွေနေရာရေးကိုပြန်လာရေးစီစဉ်ဆောင်ရွက်သွားမယ်လို့ကတိပြုထားပါတယ်ဒါပေမဲ့လို့ဒုက္ခတွေပြန်လက်ခံဖို့ပြည်ရဲ့သတင်းပတ်တုံးကဒုတိယအကြိမ်ကြိုးပမ်းခဲ့ပြီးပဲမအောင်မြင်ခဲ့ပါဘူးဒုက္ခတွေနေရာပြန်ရေးဟာသူတို့စံတာအတိုင်းပဲဖြစ်ရတယ်လို့ကုလသမဂ္ဂနဲ့နေကတိကကတိပေးနေပါတယ်ဒါပေမဲ့လက်ရှိအနေထားမှာတော့ရိုဟင်ဂျာဒုက္ခတွေနေရာပြန်ရေးကလုံခြုံစိတ်ချရတဲ့အနေထားမဖြစ်သေးဘူးလို့ထောက်ပြနေကြပါတယ်ရှင်
မဆုမုံဆက်တဲ့မြင်မြန်ထားတာပါ